COVID-19 ရောဂါရှိမရှိဒီကနေ့ကစပြီးမြန်မာနိုင်ငံထဲမှာပဲစတင်စစ်ဆေးအတည်ပြုနိုင်ပြီဖြစ်ပြီးဓာတ်ခွဲနမူနာတွေကိုထိုင်းနိုင်ငံကရည်ညွှန်းဓာတ်ခွဲခန်းစီပို့စရာမလိုတော့ဘူးလို့ရန်ကုန်အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာ NHL တာဝန်ရှိသူကပြောပါတယ်မြန်မာနိုင်ငံကအခုလက်ရှိစောင့်ကြည့်လူနာ3ဦးရဲ့ဓာတ်ခွဲနမူနာတွေကိုဒီကနေ့ NHL ကိုပို့ပြီးစစ်ဆေးမယ်လို့လည်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြသွားမှာပါရှင်
မြန်မာနိုင်ငံက COVID-19 စောင့်ကြည့်နေတန်တရားလူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုအရင်ကထိုင်းနိုင်ငံမှာရှိတဲ့ရည်ညွှန်းဓာတ်ခွဲခန်းစီကိုပို့ပို့ပြီးရောဂါရှိမရှိအတည်ပြုချက်ရယူခဲ့ရပေမဲ့ဒီကနေ့ကစပြီးမြန်မာနိုင်ငံတွင်းမှာပဲစစ်ဆေးပြီးအတည်ပြုချက်ရယူနိုင်တော့မယ်လို့ NHL အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမာဆွေတင်ကအခုလိုပြောပါတယ
်ဒီနေ့ကတော့ထိုင်းမပို့တော့ဘူးဒါပေမဲ့အရင်ရက်တွေကတော့ sample တစ်ခုလာပြီဆိုလို့ရှိရင်အဲ့ sample ကိုတဝက်ခွဲလိုက်တယ်ပေါ့နော်တဝက်ခွဲယူရအောင်ပို့တဝက်ကိုအမောက်ဟာမောက်ဖြစ်တာဆွဲခါလာအမောက်ရဲ့အဲ့ဟာဖြစ်တာအခုတော်တော်များနေအခု20ကျော်သွားပြီလေဆွဲခါတော့ဒီနေ့မှတော့စဖြစ်တာတော့မဟုတ်ဘူးဒါပေမဲ့ဟိုအခါအရင်ကတော့ထိုင်းနဲ့ဖြည့်ပြန်တိုက်တာပေါ့နော်အခုကဒီနေ့ကမတိုက်တော့ဘူးထိုင်းဝင်မပို့တော့ဘူးပေါ့နော်အမောက်ဟာမောက်ဒီနေ့အဲ့တုံးတုံးလဲမှာပေါ့နော
်အခုလိုစစ်ဆေးနိုင်မှုအတွက်လိုအပ်တဲ့တခွဲပစ္စည်းတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ချိတ်ဆက်ပေးမှုနဲ့ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံစီကနေလက်ခံရရှိခဲ့တာပါမြန်မာတပ်ခွဲကမှလူနာ20ကျော်ရဲ့တပ်ခွဲနမူနာတွေကိုအရင်စစ်ဆေးခဲ့ပြီးထိုင်းနိုင်ငံကရည်ညွှန်းတပ်ခွဲကစီကရလာတဲ့အဖြစ်နဲ့ရှင်ကြည်ရမှာကိုက်ညီမှုရှိတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့အတိအမှတ်ပြုရည်ညွှန်းတပ်ခွဲကတွေကတခုဖြစ်တဲ့ထိုင်းနိုင်ငံကရည်ညွှန်းတပ်ခွဲကစီကိုပေးဖို့တော့ကယောဂရှိမရှိအဖြစ်ရဖို့၄ရက်လောက်ဆောင်ခဲ့ရပါမယ်ဒီကနေ့ကစပြီး24နာရီအတွင်းအဖြစ်ကိုထုတ်နိုင်တော့မယ်လို့လဲဒေါက်တာအုံမာဆွေတင်ကပြောပါတယ
်ထိုင်းကိုပို့တော့3ရက်လောက်ကြာတယ်ဒါလေးကြာလို့ရှိရင်ဟိုစနေတွေးလောက်ထားမျိုးဆိုလို့ရှိရင်သူတို့ကမလုပ်ဘူးလေမလုပ်တဲ့အခါကျတော့အဲ့ဒါဆိုလို့ရှိရင်၄ရက်လောက်ဖြစ်သွားရဲပေါ့နော်ညီမတို့ညီမကတော့ခုမနေ့ဆော်ရန်လို့ရှိရင်အဖြစ်ကညနေဆိုထွက်တယ်ဒါပေမဲ့ရေလို positive တွေပါရင်ညာထွက်ခဲ့ပြီးစီတော့ဆိုလို့ရှိရင်တော့အမားတို့က confirmation နောက်ရက်တော့ပြန်ရန်ပေးဖို့လိုသေးတယ်အဲ့တမှာပဲအဖြစ်ထုတ်နိုင်မှာပေါ့နော်ပုံမှန်ဆိုရင်တော့24နာရီအတွင်းဖြေရမယ
်လက်ရှိမှာစောင့်ကြည့်လူနာ3ဦးရှိနေပြီးတဦးကဝေဘာကိအထုခုဆေးရုံမှာတယောက်နေတဲ့အသက်40အရွယ်တရုတ်အမျိုးသားနောက်မန္တလေးအထွေထွေယောဂကုဆေးရုံကြီးမှာတယောက်နေတဲ့အသက်26နှစ်အရွယ်မြန်မာအမျိုးသမီးနဲ့နောက်တဦးကတော့မကွေးပြည်သူဆေးရုံကြီးမှာတယောက်နေတဲ့အသက်25နှစ်အရွယ်မြန်မာအမျိုးသားတို့ဖြစ်ပြီးသူတို့3ဦးရဲ့ဓာတ်ခွဲနမူနာတွေကိုရန်ကုန် NHL ဓာတ်ခွဲခန်းကိုပို့ပြီးဒီကနေ့စစ်ဆေးမယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
ဆံပေါ်တုံးကိုဒီနေ့ NHL မှာစစ်ဆေးမှာဖြစ်ပါတယ်ခုနိုင်ငံမှာပဲကိုစစ်ဆေးနိုင်ငံမှာဖြစ်တဲ့အတွက်ကြောင့်မို့အဖြစ်တရားလို့ရှိရင်လည်းမြင်းမြန်ဆန်ထုတ်ပြန်နိုင်မယ်အဲ့ဒီဖြစ်ရတဲ့နောက်ွယ်မှာလှုပ်ဆောင်ကြရတယ်လေကျမတို့မြန်မြန်ဆန်လှုပ်ဆောင်နိုင်မှာပါเนาะဒါတွေကအားတာချက်ပေါ့
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့မပေါ်ဆဖို့တတိပေးမှုတွေနဲ့အတူကိုခံအားကောင်းအောင်စားတောက်နေထိုင်ဖို့လူထုတတ်တဲ့နေရာတွေကိုရှောင်ကျဉ်ပြီးလက်ကိုစနစ်တကျမကြခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချင်းရင်ပါးစပ်အုပ်ဖို့အတွက်ကိုလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း29နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ20ရက်မနက်ပိုင်းစာရင်းအရလူပေါင်း 86,000 ကျော်အကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ621ယောက်ရဲ့စာရင်းကိုပါထက်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,100 ကျော်ထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။